မြန်မာနိုင်ငံကိုအာဆီယံ2ကိုယ်စားလှယ်ဝင်ရောက်ခွင့်ပြုပြီးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးခွင့်ပြုဖို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမိတ်အောင်လှိုင်ကိုကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကဒီကနေ့တိုက်တွန်းလိုက်ပါတယ်။အာဆီယံအလဲကျဥက္ကဋ္ဌတာဝန်ယူထားတဲ့ကမ္ဘောဒီးယားနိုင်ငံအကြီးအကဲကဗိုလ်ချုပ်မူကြီးမိတ်အောင်လှိုင်နဲ့ဒီကနေ့အွန်လိုင်းကနေဗီဒီယိုနဲ့ဆက်သွယ်ဆွေးနွေးတာမှာမြန်မာနိုင်ငံရဲ့ပြည်ပခန့်တွေပြည်လည်ရေးအတွက်အာဆီယံဘုံသဘောတူညီချက်၅ချက်ကိုလိုက်နာအကောင်အထည်ဖော်ဖို့တိုက်တွန်းခဲ့ကြောင်းကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးဌာနအတွင်းဝန်ကောက်ကင်ဟောင်းကသတင်းတောက်တွေကိုဒီကနေ့ပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့ပြည်ပခန့်တွေပြည်လည်ရေးအတွက်တင်းမာမှုတွေရှော့ချတာစာနာမှုဆိုင်ရာအကူအညီတွေပေးခွင့်ပြုတာအားလုံးပါဝင်တဲ့တွဲဆုံဆွေးနွေးမှုတွေပြုလုပ်တာတွေပါဝင်တဲ့အာဆီယံဘုံသဘောတူညီချက်၅ချက်ကိုမနေ့ဧပြီလကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာပြုလုပ်တဲ့အာဆီယံအရေးပေါ်ထိပ်သီးဆွေးနွေးပွဲမှာဗိုလ်ချုပ်မူကြီးမေအောင်လှိုင်မှသဘောတူခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံကိုအာဆီယံအထူးကိုယ်စားလှယ်ပထမဆုံးအကြိမ်ဝင်ရောက်ခွင့်ပြုပြီးအပြစ်ခတ်ရဆဲကြဖို့နိုင်ငံအတွင်းမှာအကူအညီလိုအပ်နေသူတွေအတွက်အာဆီယံကစာနာမှုအကူအညီတွေပေးခွင့်ပြုဖို့ဝန်ကြီးချုပ်ဟွန်ဆန်ကဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုတောင်းဆိုခဲ့တယ်လို့ကောင်းကင်ဖောင်းကပြောပါတယ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဘက်ကဘလို့တုံ့ပြန်ခဲ့တယ်ဆိုတာကိုတော့ကောင်းကင်ဖောင်းကပြောကြားခဲ့ခြင်းမရှိပါဘူးဝန်ကြီးချုပ်ဟွန်ဆန်ဟာအခုလအစောပိုင်းကမြန်မာနိုင်ငံကိုနေ့ရက်ကြာတွားရောက်ပြီးစစ်ကောင်စီတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်ဒါဟာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ပထမဆုံးနိုင်ငံအကြီးအကဲတဦးလည်းဖြစ်ပါတယ်ခင်ဗျာ